ဒီဇင်ဘာလ10ရက်နေ့တုန်းကတနိုင်ငံလုံးအတန်တိတ်တပိတ်မှာအချင်းအောင်အတွင်းကနေပါဝင်ဆင်နွှဲခဲ့တဲ့အတွက်တိုက်ပိတ်အရေးယူခံထားရတဲ့အချင်းသားက89ဦးရှိပါတယ်။အဲ့ဒီထဲကတချို့ဟာတော့ထောင်အာဏာပိုင်တွေရဲ့ရိုင်းနှံမှုကြောင့်ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတယ်လို့သူတို့ရဲ့ရှေ့နေတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်။
အင်းစိန်ထောင်ရဲ့တည်သံဆောင်မှာထင်းသိမ်းထားတဲ့ကျင်းသား89ယောက်ဟာဒဇမလ10ရက်နေ့ညနေ3နာရီမှာအာနာရှင်ကြာဆုံးပါစီဆိုတဲ့သတင်းပုဒ်ကိုတန်ပြင်ပြဆိုခဲ့တာကြောင့်အခုလိုရေးယူခံရတာလို့သိရပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ထောင်အာနာဝိုင်ဒီဘက်ကသူတို့အားလုံးကိုဒီနေ့အထိတိုက်ပိတ်ထားပြီးတော့တချို့ကတော့ရိုက်နှက်ခံထားတဲ့အတွက်ဒဏ်ရာပြင်းထန်ရတဲ့ကြောင်းထောင်နှင်းတရားရုံးတွေကိုတွားရောက်ခွင့်ရတဲ့ရှင်းနေတချို့ကပြောပါတယ်။လူညိုရင်းနဲ့အမှုကြောင်းအခြေအနေတွေကြောင့်နာမည်မဖော်လိုတဲ့ဥပဒေအကျိုးဆောင်ရှင့်နေတူကတော့ရဲနဲ့ခံရတဲ့အခြေအနေကို view ကိုခုလိုပြောပြပါရယ
်89ရောက်တဲ့မှာရဲရဲကမန်နေဂျာကြီးပါပါတယ်အဲ့ဒီတစ်ချင်းဆိုပြီးတဲ့အချိန်မှာဆောင်းပိုင်းတွေဒူလိုက်လို့လောက်ကြာကြီးရှိတယ်အဲ့ဒီချိန်မှာခေါင်းလောင်ပြီးလို့ပေါ်ခိုင်းတယ်မပေါ်တဲ့အတွက်ကြောင့်မလို့ဒီ89ရောက်လို့ဒီစစ်တပ်ဆိုင်ကသူတို့ပေါ်သွားတယ်အဲ့ဒါမင်းရောမင်းရောလက်ထိုက်ချက်ပြီးတော့အနောက်ကနေပြီးတော့ဝင်းနဲ့အစိတ်လောက်ရှိနေအားသာဝင်နေရိုက်ပြီးပေါ်သွားတယ်ဟိုတနင်္လာနေ့ပြီးရောမင်းလားပေါ်မင်းလားပေါ်ပြီးကြောပြီးလိုက်တာပေါ့နော်ဆွဲရရောလိုက်တာရော
ဒီ89ယောက်ထဲမှာအကုန်လုံးရိုက်ခံရတာဖြစ်ပြီးတော့တချို့ကတော့ဒဏ်ပြင်းထန်ထန်ရတယ်လို့ဆိုပါတယ်သူတို့ကိုစေကူတမှုလဲလက်ရှိအထိတရားစီစဉ်ပေးထားတာမတွေ့ရတဲ့အကြောင်းလဲရှိနေတာအခုလို့ပြောပါတယ
်ဒါတဲ့လက်နက်မှာပါလို့ပါလဲဆိုတော့သူတို့ကင်ကြတုံးပါတယ်ကော်ကြောင်းရေဟိုဒီစောက်တက်ပြီးမှလေးတက်ထားရတာလဲဒီရန်ဆက်တယ်အဲ့ဒီကျိုးရဲ့အုံမျိုးနဲ့သူတို့ကြောက်ချင်းမှတစ်ခုစီတိုင်းမှာပြီးတော့အားမျိုးနဲ့ရိုက်ခံရတယ်။ရိုက်ခံတော့ဆရာကြီးကအဲ့ဒီနိုင်တဲ့ဆောင်ကအဲ့ဒီမင်းကြီးရဲ့ဟိုကြောက်ချောက်ကိုကြွားဆက်ကြတဲ့ကောင်မင်းထဲမှာတတိပစ်သွားတဲ့လူရှိတယ်။ကျိုးလဲသွားတဲ့နှုံရောက်ရှိတယ်။နားဆွဲသွားတဲ့တယောက်ရှိတယ်ပေါ့။အဲဒီခါတော့မလုပ်ဘူးနဲ့ပြလေကျွန်တော်တို့ဒီတရားကိုကြည့်တဲ့စိန်မှာတော့သူ့ကိုတွေ့ရတယ်။ကျွန်တော်ကလည်းသူ့ကိုနေနေတာဆိုတော့အားသာဆောင်ရပြီးတက်လဲမှာတော့စောင့်ကြည့်နေတယ်
ဒံပြစ်ထန်တဲ့သူတချို့ကိုပြင်ပဆေးုံမှာလူညုံရင်းအပြည့်နဲ့စောင့်ချက်ပြီးတော့ဆေးကုသပေးတယ်လို့လည်းအချင်းအောင်သူနာပြုတွေနဲ့နှီးဆက်တဲ့မိသားစုက view ကိုပြောပါတယ်။ဒါပေမဲ့ view ကဒီကိစ္စကိုတိကျတိပြုလို့တော့မရသေးပါဘူး။အချင်းသားတူဦးရဲ့ဖခင်ကတော့သူသိထားတာကိုအခုလိုပြောပါတယ
်။ပြစ်ထန်ရင်ပြောတဲ့စကားအရတော့ဟိုဘယ်လိုပုံမှန်အဲ့ဒီကဆေးမျိုးတွေအနေနဲ့ရတဲ့ဆေးုံအင်းဆေးုံတိုင်းမှာလိုက်ပြီးတော့သူစောင့်ပေးနေရတယ်ဆိုတော့ဆေးုံကနေလူတွေတွေရရောက်တယ်ပေါ့အမေကရတာအကျိုးကြီးတော့သူတို့ရောက်ရပါလေအဲ့ဒီကောင်ဒီ7ရက်လေးလောက်ကပို့တယ်ပေါ့ဟောတာရိုက်ပုတ်ခံလို့ပေါ့တာရဲ့ဒီ
ဂျူလာ23ရက်နေ့ကလည်းအလားတူဆန္ဒပြမှုမျိုးအင်းစိန်ထောင်ထဲမှာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကရိုက်နှက်တာတွေမလုပ်ခဲ့ဘူးလို့အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းကြီးကျော်ကပြောခဲ့ပါတယ်။အဲ့ဒီတုန်းကလည်းအပြူဆိုင်ရာချက်ချင်းဒီဖွဲ့ ICRC ကအင်းစိန်ထောင်တွင်ဆန္ဒပြပွဲကိုသူတို့အနီးကပ်စောင့်ကြည့်နေတယ်လို့နောက်တနေ့မှကြေညာချက်ထုတ်ခဲ့ပူပါတယ်ခင်ဗျာ။